ကျွန်တော်တို့မြို့နယ်မြောက်ချကိုးထောင်ပို့တိုက်နယ်ဒေသကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဂျွန်လ9ရက်နေ့ကနေစပြီးနယ်မြေရှင်းလင်းရေးတွေလုပ်ပြီးဂျေးရွာတွေကိုမီးရှို့ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ဂျွန်လ9ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းဂျေးရွာ9ရွာကိုမီးရှို့ခဲ့ပြီးအင်ဂျင်9000နီးပါးနဲ့စံစဘာတင်300ကျီဆုံးရှုံးခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဝလက်မြို့န ပါတယ်ဒီတောင်ရန်ကုန်ကလာတဲ့တရင်ကိုမတ်ဤတဆေပြောပြပေးပါရှင်
ကမ်းမြူမြို့နယ်မြောက်ချမ်း၉တောင်ပို့ကြေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဂျွန်လ၃ရက်နေ့ကပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်တာမှာစစ်ကောင်စီတပ်တွေက MI-35 ရဟတ်ယာဉ်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့နောက်ထပ်ရဟတ်ယာဉ်၂စင်းနဲ့စစ်ကောင်စီတပ်သားတွေလာပို့ပြီးတော့အင်အားထပ်ချတာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနောက်ပြန်ဆုတ်ခဲ့ရတယ်ဆိုပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်စစ်အင်အားထပ်ဖြည့်ပြီးတော့၉တောင်ပို့ကြေးရွာမှာစခန်းချနေတဲ့တပ်တွေဟာ၉တောင်ပို့တိုက်နယ်အတွင်းကကြီးရွာတွေကိုတရွာဝင်တရွာထွက်နေမြင်ရှင်လေးလုပ်ပြီးတော့ကြီးရွာတွေကိုမီးရှို့ခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ငားရင်းနေ့မှာကိုင်းမကြီးရွာကိုစတင်မီးရှို့ပြီးတော့ခြားရင်းနေ့မှာနှောကုန်းရွာ၊ရှော်ပြူကုန်းရွာ၊ကျွန်းကုန်းရွာတို့ကိုမီးရှို့ခဲ့ပြီးတော့ရှင်းရင်းနေ့မှာတော့အစောချောင်းရွာနဲ့အလဲကန်ရွာတို့ကိုမီးရှို့ခဲ့ပါတယ်။လွင်ကြီးရွာဘက်ကိုလက်နေကြီးနဲ့ပြစ်ခတ်တာကြောင့်အသက်80ကျော်အရွယ်အဖိုးအိုတယောက်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ကိုရီးယားနဲ့ဆယ်ရင်းတွေမှာအောက်တဲကျေးရွာကိုမီးရှို့ခဲ့ပြီးတော့ဂျွန်လ9ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းမှာကျေးရွာ9ရွာကအင်ဂျင်900နီးပါးနဲ့စံစဘာတင်သိမ်းတဲ့ချီမီးရှို့ခံခဲ့ရတယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်
။9ရက်နေ့ကနေစပြီးတော့သူတို့မီးရှို့တာပဲဗျာ။အများဆုံးကတော့ကျွန်တော်တို့ဟာဒီကစပဇိုက်တို့ဟိုတောင်သူတုံးပစ္စည်းပေါ့ဗျာ။ဟိုထွန်ဆက်လိုဟာမျိုးတွေပေါ့။စဘာကတော့ကျွန်တော်တို့တော်တော်ခံမလာခဲ့တယ်ဗျာ။အလဲခုံမာက160နေမှာတက်စပဇိုက်ကို160နဲ့အပြင်ကိုကျွန်တော်တို့164လုံးရှိတဲ့စပဒိုက်ကိုတူဦးကိုကြတော့ကျွန်တော်တို့မဲ့1500လောက်ထောင်ပါရဲ့လူရှိတဲ့စကားတင်း1500လောက်ရှိတာ
။ကုလားဘူတိုင်းနယ်ကျေးရွာတခြားနေရွှေချင်းလေးလှုပ်တဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကဂျွန်လ10ရက်နေ့ကစပြီးတော့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပါလေ။စစ်ကောင်စီတပ်တွေဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးမှုတချို့ရှိခဲ့တဲ့အကြောင်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါလေ။ဝလဲမျိုးနဲ့အရှိကျန်းရှိမကရွာမှာရှိမကရဲစခန်းကိုတိတာခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကဂျွန်လ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြပြီးမယ်လေစစ်ကောင်စီတပ်တွေဘက်ကရဟတ်ရင်နဲ့တိုက်ခိုက်မှုတွေကြောင့်ပြည်နယ်ဆုတ်ခွာခဲ့ကြရတယ်ဆိုပြီးတော့ဝလဲမျိုးနဲ့အရှိကျန်းရွှေဘိုခရိုင်တရင်စခွန်ကပြင်ကြားရေးတာဝန်ခံကိုနဂါးလေးကဗီဒီယိုကိုပြောပါသည
်ဂျော်နီမီပြန်လာချိန်မှာကျွန်တော်တို့ဒီနော်အေးဘဂါဖာဒီပြည်သူကာကွယ်ရေးအဖွဲ့ရင်းနဲ့ဒီတရင်အနေနဲ့ပေါင်းပြီးတော့မှဒုံးနဲ့လိုက်တိုက်ခိုက်တယ်။ဒုံးနဲ့တိုက်ခိုက်ရင်လည်းကျွန်တော်တို့ကခွေးတုံးအောင်ရလိုက်တယ်ဗျ။အဲတော့ကျွန်တော်ဒီဘက်ကတရင်ရှိဖို့ခင်ရအဲတရင်ဆက်ခုပေါ့နော်တောင်းစီတီအဖွဲ့နဲ့အဲကျွန်တော်တို့တိုက်ကြခြင်းရှိဖို့ခင်တရင်15တို့ပေါင်းပြီးတော့ဥဆောင်ပြီးတော့မှဒီဘက်ကနေလိုကယ်ဘတ်ကဖိုင်နဲ့ပေါင်းပြီးတော့3နာရီခွဲ4နာရီလောက်မှာတိုက်ပွဲဆက်ခဲ့တယ်။6နာရီ5နာရီ48မိနစ်မှာနမခါအနေမှာအမှန်တရားပဲဒီတက်လာပြီးတော့6နာရီနဲ့9မိနစ်မှာချိန်မကစခန်းပပက်လေရှိတဲ့အဲသူတို့ပဲမတင်ကားတဲ့နေရာတွေကိုအမှန်တရားပဲမှာပါတယ်လက်နဲ့ကြီးနဲ့ရှောက်ပြစ်တယ်သုံးချိန်တိုင်းတိုင်းအပေါ်မှာပတ်ပြီးတော့မှအဲပတ်ပြီးတော့ကျွန်တော်တို့အနောက်ကနမခါတဲ့ဟိုမှာပြန်ဆင်းသွားတယ်မှာ6နာရီ49မိနစ်မှာနမခါတဲ့ဟိုပြန်ဆင်းသွားတယ်
ရှိမကစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီဘက်က3ယောက်တိဆုံးပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကထိခိုက်ဒဏ်ရာရရှိမှုအနည်းငယ်သာရှိခဲ့တဲ့အကြောင်းကိုနဂါလေးကပြောပါတယ်။ဒီနေ့မှာတော့ဝက်လက်မျိုးနဲ့အနောက်ချမ်းကမဲခုံးကျေးရွာကိုစစ်ကောင်စီတပ်တွေကနေမြေရှင်းလင်းပြီးတော့မီးရှို့နေတယ်လို့ဒေသခံတယောက်ကပြောပါတယ်။မဲခုံးရွာအနီးမှာလည်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေထိတွေ့တိုက်ပွဲအနည်းငယ်ရှိခဲ့တယ်လို့ပြောပါတယ်။CRPH နဲ့ NUG တို့ရဲ့အကြမ်းဖက်လို့ရတွေလို့ဖို့စီယုံသိမ်းသွင်းခံထားရတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ PDF တွေအနေနဲ့နိုင်ငံတော်တည်ငြိမ်အေးချမ်းရေးနဲ့ဒီမိုကရေစီဖွံ့ဖြိုးရေးတို့ကိုနှောင့်နှေးစေမယ်။အကြမ်းဖက်လို့ရတွေကိုရပ်တန့်ပြီးတော့လက်နက်အနှံပြီးတော့ဥပဒေပေါင်းအတွင်းသို့ပြန်လည်ဝင်ရောက်ကြဖို့အတွက်စစ်ကောင်စီဘက်ကလည်းဇက်တိုက်ဆိုလိုထုတ်ပြန်နေပါတယ်ရှင်။